အမေရိကန်ပြည်ထောင်စုအလဘားမားပြည်နယ်ကမဲဆန္ဒနဲ့တမန်မှုနဲ့ပတ်သက်လို့အံ့ဩတင်ပွဲကောင်းစွာပဲပြည်ထောင်စုတရားရုံးချုပ်က9မဲ4မဲနဲ့လူမဲတွေဘက်ကရက်တီဆုံးဖြတ်လိုက်ပါတယ်။လူမဲတွေရဲ့မဲတွေကွဲသွားပြီးတော့အားနည်းသွားအောင် Republican Party ကဥဆောင်ပြုလုပ်ခဲ့တဲ့ဒီကိစ္စကိုပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ချက်ချတဲ့အချိန်မှာတော့ Conservative တရားသူကြီး2ဦးက Liberal တရားသူကြီးတွေဘက်ကနေရက်တီပြီးတော့မဲပေးခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်မှာပြည်ထောင်စုတရားရုံးချုပ်ရဲ့တရားသူကြီးချုပ် John Roberts နဲ့တရားသူကြီး Brett Kavanaugh တို့က Liberal ယူဆရှိတဲ့တရားသူကြီးတွေဘက်ကနေရက်တီမဲပေးခဲ့ကြတာဖြစ်ပါတယ်။လူမဲအများစုနေထိုင်တဲ့အရက်တွေမှာလွှတ်တော်အမတ်တနေရာဆုံးရှုံးခဲ့ရတဲ့ Republican Party ရဲ့ဒီလုပ်ရဟာမဲပေးခွင့်ဆိုင်ရာဥပဒေကိုချိုးဖောက်ရရောက်ကြောင်းအောက်တရားရုံးရဲ့ဆုံးဖြတ်ချက်ကိုပြည်ထောင်စုတရားရုံးကထပ်မံအတည်ပြုပေးလိုက်တာဖြစ်ပါတယ်။ Alabama ပြည်နယ်အတွင်းမှာနေထိုင်သူ၄ယောက်မှာတော့တစ်ယောက်ကလူမဲဖြစ်ပါတယ်။ပြည်ထောင်စုတရားရုံးချုပ်ရဲ့ဒီဆုံးဖြတ်ချက်ကြောင့်ရှင်းနှစ်မှာကျင်းပမယ့်ရွေးကောက်ပွဲအမီပြည်ထောင်စုပြည်နယ်အစိုးရကနေမဲဆန္ဒနဲ့တတ်မှတ်မှုပြန်ပြင်ရေးဆွဲရမှာဖြစ်ပါတယ်။အောက်လွှတ်တော်ကိုထိန်းချုပ်နိုင်ရေးအတွက်အရေးပါတဲ့ဆုံးဖြတ်ချက်ဖြစ်တာကြောင့်ဒီကိစ္စကိုအများစုကစိတ်ဝင်စားစောင့်ကြည့်နေကြပါတယ်ရှင်။